မကွေးမြို့နယ်တရကောက်ရွာကိုခြေလက်ဒေသဖွံ့ဖြိုးရေးကွင်းစင်းချိန်မှာပြည်ထောင်စုဝန်ကြီးဦးအောင်မြင့်ရဲ့ဒီဒေသခံရွာသားတွေအပေါ်ပြောဆိုချက်တွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးအတိုင်းအဝိုင်းနဲ့တိုင်းရင်းသားအင်အားစုတွေကရှုံချလိုက်ကြပါတယ်။ဝန်ကြီးဦးအောင်မြင့်ရဲ့ပြောဆိုချက်တွေဟာသမ္မတဦးသိန်းစေရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်မေးခွန်းထုတ်စရာဖြစ်နေတယ်လို့ပြောဆိုနေကြတာပါ။ဝန်ကြီးဦးအောင်မြင့်ဘာတွေပြောခဲ့လို့အခုလိုမျိုးဝေဖန်နေကြတာလဲဆိုတာကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုရောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်။
မွေးမြူလုပ်ငန်းနဲ့ကျေးလက်ဖွံ့ဖြိုးရေးပြည်ထောင်စုဝန်ကြီးဦးအောင်မြင့်ရဲ့ပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ပြည်တွင်းအခြေစိုက်နိုင်ငံရေးအင်အားစုတွေကတညီတညွတ်တဲ့ကန့်ကွက်တယ်ဆိုပြီးတော့ပြောဆိုမှုတွေရှိနေပါတယ်။ပြည်ထောင်စုဝန်ကြီးဦးအောင်မြင့်ရဲ့ပြောဆိုပုံတွေဟာအရင်အာဏာရှင်ဆွဲရတဲ့ထက်ကပြောဆိုပုံမျိုးတွေအတိုင်းဖြစ်နေပြီးတော့နိုင်ငံသမားတွေနဲ့ပြည်သူတွေကိုပါရိုင်းပြစွာပြောဆိုမှုကတော့လက်သက်မခံနိုင်ဘူးလို့ဝိုင်းရဲသတင်းစာဆရာကြီးလည်းဖြစ်အတိုက်ခံပါတီ NLD ရဲ့နာယကတဦးလည်းဖြစ်တဲ့ဦးဝင်းတင်ကသူ့ရဲ့ရှုမြင်ပုံကို VOA ကိုအခုလိုပြောပါတယ
်။ပြည်ထောင်စုဝန်ကြီးလုပ်ပြီးတော့ဟာလူပုံလေမှာနော်နော်တော့လူပုံလေမှာတက်ပြီးတော့နိုင်ငံပါတီနိုင်ငံသမားတွေနော်တိုင်းပြည်ကျိုးကိုဆောင်ရွက်နေတဲ့လူတွေနော်အနေနာခံတဲ့လူတွေပြည်လူတွေအားလုံးကိုဆဲ့ပြတာပဲဗျနော်နောက်တော့အစိုးရကိုယ်တိုင်ကလည်းဟိုသမ္မတဦးသိန်းစိန်တို့ကတော့အစိုးရဘက်ကနိုင်ငံကျင်းသားတွေမှမြလှုပ်ပြီးပြန်တုပ်ပြီးတော့အကုန်လုံးကိုတယောက်မှမကြအောင်လှုပ်မယ်ဆိုတော့ကျုံ့ဝနေတဲ့အချိန်မှာဒီလိုစကားမျိုးပြောတယ်ဆိုတော့ဒါအတော်ကိုဒီတတော်ကိုဂျိုင်းလိုက်နေလို့ပဲသူတို့လည်းကျန်းသားနေလို့ပြောရမယ်လို့ကျွန်တော်ယူတာပြောကြည့်ပါလေ
မကွေးမြို့နယ်တေးရကောက်ရွာကိုရောက်ခဲ့ခြင်းတုန်းကဒေသခံရွာသားတွေနဲ့တွေ့ဆုံခြင်းမှာခြေလက်ဒေသခံတွေကပြည်တော်စုဝင်ကြီးကိုသူတို့ဒေသရဲ့ရေရရှိမှုခက်ခဲကိုတင်ပြခြင်းမှာဦးအောင်မြင့်ကရွာသားတွေကိုပြောဆိုဖို့ဟာလက်ရှိနိုင်ငံအင်အားစုတွေပေါ်ထိခိုက်တဲ့စကလုံးတွေပါတယ်လို့အစိုးရကိုအတိုက်အခံလုပ်တဲ့သူတွေကိုထောင်ထဲထည့်ပြနိုင်တယ်ဆိုတဲ့အထိချင်းချောက်မှုတွေပါတဲ့15မိနစ်ခန့်ဗီဒီယိုဖိုင်ရလေအင်တာနက်ပေါ်မှာပြန့်နေနေတာပါ
နိုင်ငံရေးစကားဆိုတာကိုတက်နေတဲ့အစိုးရအပေါ်မှာစော်ရတဲ့ကောင်ဆွဲပါပဲ။ဘာသာကကျော်လို့မရအကျော်လက်ထက်ပါပဲ။နိုင်ငံတကာမှာဒီလိုပဲကျင့်လို့ရတယ်။အစိုးရကိုစတင်တဲ့ကောင်တော့ဘွားမေရှုံတဲ့ညီ။ဒါတို့အစိုးရဆွဲမင်းထွေ။ဒါပဲ။ကျွန်တော်တို့သိအောင်ပြောတာအနည်း20ကျော်အနည်း40ကျော်ပြားလျှောက်ပြောနေ။ကျွန်တော်တို့ခါးကြမှာတနာထုံးတဲ့ပဟုံးမှာတနာလွယ်ပြီးတော့ဟုတ်ထုတ်ခဲ့တာပဲ။ဘာမှမတွေ့တဲ့သူကစောက်လူတွေပြောနေတာ။ဟာကျွန်တော်တို့စောက်လူတွေပြောတာမယုံနဲ့။အဲ့ဒီဟိုတော့တော့ရောက်နေတဲ့သူတွေအကုန်လုံး
အခုကြားခဲ့ရတဲ့အတန်တချို့ကတော့ပြည်တော်စုဝန်ကြီးဦးအောင်မြင့်ပြောခဲ့တဲ့စကားတွေတက်ကတချို့ကိုဖော်ပြတာဖြစ်ပါတယ်။နိုင်ငံတကာရဲ့အကူအညီပေးရေးစီစဉ်တွေကိုလည်းပြစ်တင်ဝေဖန်ခဲ့တယ်လို့အစိုးရအနေနဲ့လုံနိုင်တာကိုပဲလုပ်ပေးမယ်ဆိုတဲ့အချက်ကိုလည်းထည့်သွင်းပြောဆိုသွားခဲ့ပါတယ်။ခေပြောင်းစနစ်ပြောင်းဖို့ကြိုးစားနေတဲ့အချိန်မှာတမရရဲ့အစိုးရထိပ်ပိုင်းဝန်ကြီးတယောက်ရဲ့အခုလိုပြောဆိုပုံတွေဟာနိုင်ငံအင်အားစုအားလုံးကိုစော်ကားလိုက်တယ်လို့ဖြစ်တယ်လို့လည်းပြည်သူ့တော်ကိုယ်စားလှယ်လည်းဖြစ်အမျိုးသားဒီမိုကရေစီအင်အားစုပါတီတဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးသိန်းညွန့်ကအခုလိုတုံ့ပြန်ပြောဆိုပါတယ
်အခုကပါတီစိုးဒီမိုကရေစီကိုသွားနေတဲ့ခါမှာနော်ဒီလွတ်တော်မှာပြည်သူ့တော်မှာလည်းကျွန်တော်ပြောပြီးနော်နိုင်ငံအင်အားတွေကိုစိုက်ချင်ဖို့စိုက်ဆိုင်ဖို့နော်အကြောင်းမရှိဘူးရှိယူရပြန်လဲပြည်မြကြီးနဲ့ကျွန်တော်တို့တိုင်းပြည်ရဲ့အပြောင်းလဲကိုလုပ်ပြီဆိုရင်သမလို့ရေတိုင်းသားကြီးအနိုင်ရေးပါတီအကြီးအကဲပြောတဲ့နိုင်ငံရေးသမားတွေအဲ့ဒီဟာကိုရေညှို့မှုနဲ့အခြေခံပြီးလုပ်အောင်တယောက်သူတို့တိုက်ရဲတိုင်းသားရဲ့နိုင်ငံရေးပါတီရဲ့နောက်ယူရအရာစုအလုံးညှို့လုပ်ရမယ့်အချိန်မှာနောက်နိုင်ငံရေးသမားစာရင်းစကားကိုတင်ပြောပြောပြောပြောပေါ့ဗျာနိုင်ငံရေးဓမ္မပုံစံကျင်လေဆိုရင်အဲ့ဒီပြောတဲ့ပြောဆိုချက်ကြီးအခုအချိန်မီပြစ်မှာငါတို့ပြောရဆိုရင်တော့အင်မတန်တာဝန်မဲ့ရရမယ်လို့ကျွန်တော်ပြောချင်တယ
်စေစွရတဲ့ထက်ကနေအသွင်ပြောင်းလာတဲ့ရတားတပိုင်းအစိုးရဖြစ်လာပြီးတဲ့နောက်ပြည်ပြင်ပြောင်းလဲရေးကိုသမ္မတဦးသိန်းစင်ကအလေးထားလှုပ်ဆောင်နေပေမဲ့သူ့ရဲ့ဝန်ကြီးတွေကလိုက်ပါဖို့ဆန္ဒမရှိတာကိုဦးအောင်မြင့်ပြောတဲ့စကားတွေကတက်တည်ခံနေပြီးတော့သမ္မတဦးသိန်းစင်အနေနဲ့အခုလိုသဘောထားရှိတဲ့သူတွေကိုဘာကြောင့်အစိုးရဖွဲ့ထဲမှာနေရာပေးတယ်လဲဆိုတာမေးခွန်းထုတ်ဖို့ကောင်းတယ်လို့ငိုင်းတိုင်းသမ္မတတွေ့ရေးပါတီ RNDB ရဲ့အတွင်းဝင်ဦးလာစောကပြောပါတယ
်အချိန်တူလို့လေးတင်မှာတလို့ဒီလို mindset ကိုကြောင်းနိုင်မယ်လို့တော့ကျွန်တော်လည်းသိမှမျော်လင့်ဦးလေအဲ့တော့သူတို့ရဲ့ဟိုဇာတိဘာပြတကယ်ဟိုတကယ်ဟိုစိတ်ချင်းစိတ်ရင်းမှရှိတဲ့တာကိုဖော်ပြတာပဲနော်အဲ့လိုဖော်ပြတဲ့အတွက်ကြောင့်ကျွန်တော်တို့ပို့ပြရတယ်ပေါ့ညာနော်အဲဒါတစ်ချက်ပေါ့လေငါတို့ကဒီလိုလူမျိုးတွေကိုဦးသိမ့်စိတ်နေနဲ့ဟိုတကယ်ဟိုတက်ကြီးဒီမိုဘီလီတီဆိုတဲ့အမှာဟိုဘလို့တုံးတာလဲဆိုတာဒါမေကိုတုတ်စရာပဲ
အခုလိုဖြစ်ခဲ့တဲ့ပြောဆိုမှုဗီဒီယိုဖိုင်နဲ့ပတ်သက်ပြီးတော့ကာယကံရှင်ဖြစ်တဲ့ဦးအောင်မြင့်ကိုဆက်သွယ်မေးမြန်းမှု VOA ကစူးစမ်းခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူးခင်ဗျ